Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်အသံကနေ2022ခုနှစ်ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူမီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာကြပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြဝတီမြို့အနီးစစ်ကောင်စီကလက်နက်ကြီးတွေနဲ့ပြင်းနေလို့ဒေသခံတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးနေကြရပါတယ်ထိုင်းမြန်မာနယ်စပ်မှာကင်းလက်နေတဲ့ထိုင်းစစ်သားတို့တောင်းအောင်ပြုတ်ကြပြီးတော့တင်ဆုံသွားပါတယ်မွန်တိုင်းရိုင်ကြောင့်ဖိလစ်ပိုင်မှာတင်ဆုံသူ180ဦးရှိသွားပါပြီဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုကောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းမှာနားဆင်ရမယ်ဒီသတင်းဆောင်ပါတွေမှာဆိုရင်တော့ကင်းပြည်နယ်မြောက်ရီခရိုင်ဒီထိုင်းမြန်မာနယ်စပ်မှာဒီနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ရတဲ့ပတ်သက်ပြီ
းတော့ဒီနေ့အချိန်ကတော့အခုဟိုဘက်မြစ်တရင်းကပုံတော့ဟိုကျွန်တော်တို့ဘက်အသက်ပြင်းအရင်ဆုံးဟိုကျွန်တော်တို့ဒီဘက်အနေထားဆိုလေးကောပြီးဝရင်ပါပါရီကလောပြီးရောမက်ထော်လေးမက်ထော်လေးကျော်တော့မှအရင်တ
ည်းကကင်းပူပေါင်းတပ်ဖွဲ့တွေရဲ့ဆေးဘက်တော်ဝန်ရှိသူတို့ပြောပြသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံလို့မကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မကွေးတိုင်းကံကောခရိုင်ကနီနန်းခါကျွဲအကြီးရွာမှာစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်တာကြောင့်ဒေသခံတွေထွက်ပြေးနေရတဲ့အကြောင်းတခါအမေရိကန်ရဲ့ဒီအရှိကြဆုံးစစ်ပွဲဖြစ်တဲ့ American Afghan စစ်ပွဲသတင်းနဲ့ဆိုင်တဲ့သတင်းတပုတ်အပါအဝင်ဒီ Australia နိုင်ငံဘက်ကကိုအာလာအကောင့်လေးတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကောင်မြတ်သူတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်မလမကန်နေရာတွေကိုမြန်မာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်တာကြောင့်ယာနဲ့ချီတဲ့ဒုက္ခသည်တွေဒီကနေ့ထိုင်းနိုင်ငံဘက်အချမ်းကိုထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အစောပိုင်းကစစ်ကောင်စီတပ်တွေနဲ့ KNL, KNY မြို့သားလူမျိုးရေးတပ်တို့အကြားလက်ကိကော်မှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထိုင်းနိုင်ငံဘက်ထွက်ပြေးခဲ့ကြပြီးဖြစ်သလိုမြန်မာနိုင်ငံအတွင်းမှာဘေးလွတ်ရာကိုရှောင်ပုန်းနေကြတဲ့ဒေသခံတွေလည်းထောင်နဲ့ချီရှိနေတာမှာတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးခလုံးလာကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတချို့ဟာပြီးခဲ့တဲ့ရက်ပိုင်းတွင်မြန်မာနိုင်ငံဘက်ကိုကိုယ်တော်နဲ့ကိုပြန်သွားနေကြပြီလို့ထိုင်းစစ်တပ်ကပြောတာကိုကိုကပြီးဘန်ကောက်ပို့စ်သတင်းမှာရေးပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံမြဝတီမြို့ရဲ့တစ်ဖက်ချမ်းထိုင်းနိုင်ငံတပ်ခိုင်အတွင်းကမဲဆောက်မြို့ကိုကရင်တိုင်းရင်းသားစစ်ဘေးရှောင်2686ဦးထွက်ပြေးလာခဲ့ကြတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ဒီဒုက္ခတွေကိုထိုင်းနိုင်ငံကစာတင်ကြောင်းနေမှာထိုင်းစစ်တပ်နဲ့လူမျိုးရေးအဖွဲ့တွေကစာနာမှုအကူအညီတွေပေးထားတယ်လို့လည်းထိုင်းစစ်တပ်ရဲ့ပြောကြားချက်ကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းမှာရေးပါတယ်မြန်မာနိုင်ငံဘက်အခြားမှာတိုက်ပွဲဖြစ်ပွားမှုအနည်းငယ်အရှိန်ညော့တော့တာကြောင့်သူတို့အနေနဲ့နေရာကိုပြန်လိုကြောင်းစစ်ပေးဆောင်တွေဘက်ကတင်ပြခဲ့ကြတယ်လို့ဆိုပါတယ်မြန်မာထိုင်းနယ်စပ်တောင်ရင်းမြစ်ကိုဖျက်ပြီးဒုက္ခတဲ့တနေ့ကိုတရားကနေနေရအကြာမြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်အောင်ထိုင်းလုံခြုံရေးအဖွဲ့တွေဘက်ကစီစဉ်ပေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တောင်မြစ်ကဘာစွန်တစ်ခုပေါ်ပါနေထိုင်းစစ်သားနှစ်ဦးပြုတ်ကျခဲ့ရမှာတဦးသေဆုံးပြီးတော့တဦးဒဏ်ရာရှိတယ်လို့ဒေသရှင်တွေမှာဖော်ပြပါတယ်ထိုင်းမဲဆောက်တက်ခရိုင်ကဒိုင်မွန်တာတောင်ပေါ်မှာကင်းလှည့်နေစဉ်မှာအနက်1ကီလိုမီတာကျော်လောက်ရှိတဲ့ကြောက်တဲကိုတောက်ကြနေကခြေချော်ပြီးတော့စစ်သားနှစ်ယောက်ပြုတ်ကျသွားခဲ့တာပါစစ်သားတို့ကတော့ပွဲချင်းမိသေဆုံးသွားခဲ့ပြီးတော့နောက်တူကတော့ခြေထောက်မှာပြင်းပြင်းထန်ထန်ဒဏ်ရာရသွားခဲ့ပါတယ်အသက်29နှစ်အရွယ်စစ်ဗိုလ်တူဖြစ်တဲ့ကပ္ပတိန်ချက်ကရစ်ပင်ပရာယွန်နဲ့အသက်31နှစ်အရွယ်အရာဂန်ဘူဝါချရာမောင်မီတို့ကိုကြောက်အနက်1059မီတာမှာစနေနေ့ကတွေ့ရှိခဲ့ရပြီးတော့သူတို့ကိုကယ်တင်ဖို့အတွက်တရက်နီးပါးအချိန်ယူခဲ့ရပါတယ်ခြေထောက်တန်ရတဲ့ဗိုလ်ကြီးချက်ကရစ်ကတော့မဲဆောက်ဆေးရုံကိုပို့ဆောင်ကူးစားထားပါဗျ။မြန်မာဘက်ကတရားဝင်ပြည်စီတွေဝင်လာမယ်လို့သတင်းရပြီးနောက်ပိုင်းမှာမဲဆောက်တက်ခရိုင်အတွင်းခီးလက်ကင်းလက်နေစင်မှာအခုလိုမျိုးကြောက်တဲ့တူကြခဲ့တာဖြစ်ပါတယ်။တာဝန်ထမ်းဆောင်တွေမှာဖြစ်ပြခဲ့တာမျိုးစစ်သားနှစ်ဦးရဲ့မိသားစုတွေကိုအာဏာပိုင်တွေကထောက်ပံ့ကူညီပေးနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တောင်ပိုင်းစာတာဝူပြည်နယ်အတွင်းကရဲစစ်စီကိတ်ကိုရောက်တဲ့အချိန်အဲ့ဒီမြန်မာနိုင်ငံသားတွေကိုတင်လာတဲ့ pickup truck ကားကရမပေးပဲမောင်းထွက်ပြေးသွားတယ်လို့ဆိုပါတယ်။10ကီလိုမီတာလောက်မောင်းပြီး driver ကအမျိုးမျိုးထွက်ပြေးဖို့ကြိုးစားပေမဲ့ ထိုင်းရဲ့ကဖမ်းမိလိုက်ပါတယ်အဲ့ဒီပစ်ကပ်ပေါ်မှာမြန်မာနိုင်ငံသားအမျိုးသားဆက်တဲ့ဦးနဲ့အမျိုးသမီး၃ဦးတို့ကိုတင်ဆောင်လာတာလို့ဆိုပါတယ်ကာလမဟာဆုံခလပ်တီနယ်သားထိုင်းလူမျိုးဖြစ်တယ်လို့ဆိုပါတယ်အခုဖမ်းမိသွားတဲ့မြန်မာနိုင်ငံသားတွေဟာနေဆက်ဖြတ်ကြောင်ရောက်ခဲ့ကြသူတွေဖြစ်ပြီးဆုံခလမှာကားငါးပြီးတော့မလေးရှားနိုင်ငံဘက်ကိုခိုးဝင်ဖို့ကြိုးစားခဲ့ကြတ ခဲ့ကြရတယ်လို့ဆိုပါတယ်မြန်မာနိုင်ငံသား14ဦးကိုထိုင်းနိုင်ငံတွင်တရားမဝင်ဝင်ရောက်နေထိုင်မှုနဲ့ဆွဲချက်တင်သွားမှာဖြစ်ပြီးကာသမားကိုတော့သူတို့ကိုကူညီပေးမှုနဲ့ဆွဲချက်တင်မယ်လို့ဆိုပါတယ်ခင်ဗျာ
ဟောင်ကောင်မှာတော့ဥပဒေပြုရွေးကောက်ပွဲတွေအတွက်အခုတနင်္ဂနွေနေ့မှာမဲပေးနေကြပါပြီရွေးကောက်ပွဲဥပဒေပြင်ဆင်မှုတွေပြုလုပ်ပြီးတော့အမျိုးသားဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပထမဆုံးအကြိမ်ရွေးကောက်ပွဲလည်းဖြစ်ပါတယ်တရုတ်အစိုးရကနေမျိုးချစ်စိတ်ရှိသူတွေလို့ဆုံးဖြတ်သတ်မှတ်ပေးသူတွေသာဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရှိတာကြောင့်တက်ကြွလှုပ်ရှားသူတချို့နဲ့လူ့အခွင့်အရေးအဖွဲ့တွေနိုင်ငံတကာအစိုးရတွေကဒါကိုဝေဖန်ထားပါတယ်ဟောင်ကောင်အစိုးရထိပ်တန်းခေါင်းဆောင်တွေကတော့ဒါဟာကိုစားပြုမှုဖြစ်တာကြောင့်လို့ဆိုပြီးတော့လူထုကိုမဲပေးဖို့တိုက်တွန်းထားပါတယ်မနစ်ကပြဋ္ဌာန်းထားတဲ့အဲ့ဒီလုံခြုံရေးဥပဒေဟာတည်ငြိမ်မှုအတွက်လိုအပ်လို့လုပ်တာလို့လည်းခုခံပြောဆိုထားပါတယ်မဲပေးသူအရေးအတွက်ဟာရွေးကောက်ပွဲတွေအတွက်အဓိကကြတာမို့အစိုးရကတော့လူထုကိုမဲပေးဖို့အတွက်တယ်လီဖုန်း text message တွေကနေပေးပို့နေသလိုစနားပြပွဲတွေနဲ့ကင်းကင်းနေကြဖို့လည်းတိုက်တွန်းဝေဖန်ထားပါတယ်။ဟောင်ကောင်မှာတော့တစ်စုံတစ်ယောက်ကိုမဲမပေးဖို့လှုပ်ဆော်ရင်ဒါမှမဟုတ်ရင်ပယ်မဲပေးဖို့လှုပ်ဆော်ခဲ့ရင်ရာဇဝမှုမြောက်ပါတယ်။အခုရွေးကောက်ပွဲမှာတော့မဲပေးပြီး9နိုင်ကြာမြင့်ပြီးတဲ့နောက်မှာမဲပေးသူ 14.3 ခန့်လုံးမဲပေးခဲ့ကြတာမို့လွန်ခဲ့တဲ့၄နှစ်ကနေစာရင် 18 ခန့်လုံးကျော်ရောင်းနေရတယ်ဖြစ်ပါတယ်။တက္ကရ2000ခုနှစ်ရွေးကောက်ပွဲတုန်းကတော့မဲပေးသူ48ရာခိုင်နှုန်းရှိခဲ့ပြီးတော့ဟောင်ကောင်ကျွန်းကိုတရုတ်လက်ကိုပြန်လည်ပေးအပ်ခဲ့တဲ့1998နောက်ပိုင်းအဲ့ဒီရွေးကောက်ပွဲကမဲပေးသူအနည်းဆုံးရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39 kHz ไซโดมีดา25กิโลเฮิร์ตซ์ 7765 ไซโดมีดา32กิโลเฮิร์ตซ์ 9325 ไซโดมีดา57กิโลเฮิร์ตซ์ 585 เนี่ยสนีเนี่ยตะนิงกรีนี่တွေမှာไอလက်မီတာ190กิโลเฮิร์ตซ์ 7905တို့ကနေလဲထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်အသံကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေရဲ့လူအခွင့်အရေးကိုမြင့်တင်ပေးခြင်းဟာသူတို့တွေအတွက်ရေရှည်တည်တံ့ပြီးဂုဏ်သိက္ခာရှိစွာနဲ့နေရပြန်နိုင်ရေးအရေးပါတဲ့အချက်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသတင်းတပတ်ကြားတွားရောက်လည်ပတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တောင်မန်ဒူးစ်ကပြောပါတယ်ဒီဇင်ဘာလ13ရက်ကနေ19ရက်နေ့ထိတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့ဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တော်မင်ဒူးစ်ကအဲ့လိုပြောကြားလိုက်တာပါရိုဟင်ဂျာပြည်ပခန့်ဟာမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်ခဲ့တာကြောင့်ဒီကိစ္စရဲ့အဖြေဟာလည်းမြန်မာနိုင်ငံအတွင်းမှာသာရှိနေပြီးဘင်္ဂလားဒေ့ရှ်နဲ့မဆိုင်ဘူးလို့သူကပြောပါတယ်ဒီပြည်ပခန့်ပြည်လဲရေးအတွက်မြန်မာစစ်တပ်ကိုပုံမှုဖိအားပေးဆောင်ရွက်တာနဲ့ဒီကိစ္စအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေအပါအဝင်နိုင်ငံတကာကဟန်ကျင်းညီညီဆောင်ရွက်နိုင်အောင်သူ့ရဲ့ကိုယ်စွမ်းညံစွမ်းစီစဉ်မှလှုပ်ဆောင်သွားမယ်လို့တော်မင်ဒူးစ်ကပြောပါတယ်ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ကုလသမဂ္ဂတာဝန်ရှိသူတွေကောက်ဆက်စပ်စားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြသေးခင်ကဗာဆန်ချာကျွန်းကိုပြောင်းရွှေ့နေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ခီးစဉ်တွင်တွေ့ရှိခဲ့တဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လအတွင်းကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းမဲ့အစည်းအခမ်းစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းခီးစဉ်အစမှာကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုဗစ် -19 ကူးစက်မှုများလာလို့အမေရိကန်မှာရှိတဲ့ CNN သတင်းဌာနယုံကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်ဝန်ထမ်းတွေအတွက်ယုံပိတ်လိုက်တယ်လို့ CNN ယုံရင်းအသိပေးစာကိုကိုးကားပြီးတော့ writer သတင်းမှာဖော်ပြပါတယ် CNN ရဲ့ဥက္ကဋ္ဌ Jeff Zucker ကလည်းသတိကြီးကြီးထားပြီးတော့လှုပ်ဆောင်နေရတဲ့အကြောင်းပြောထားပြီးတော့ယုံမှလူအ ਨੇ ဆုံးထားခြင်းအပြင်ယုံတက်တဲ့သူတွေကိုအကာအကွယ်ရစေတယ်လို့ဆိုပါတယ်ယုံတက်သူတွေအနေနဲ့နှကောင်းစည်းကိုတစ်ချိန်လုံးမဖြစ်မနေတက်ထားဖို့လည်းလိုတယ်လို့ CNN ကပြောပါတယ်အတန်လွင်စတူဒီယိုနဲ့ထိန်းချုပ်ရေးအခန်းတွေမှာရှိရမယ့်လူရည်အတွက်ကိုရှော့ချနိုင်လိမ့်မယ်လို့လည်းမှတ်တမ်းမှာဖော်ပြထားပါတယ်။လာမယ့်ဇန်နဝါရီလထဲမှာရုံးပြန်တက်ကြဖို့ရှိပြီးတော့ဘယ်နေ့လဲဆိုတော့မသိရသေးဘူးလို့ဖော်ပြထားပါတယ်။ CNN တိုင်းထားမှာရုံးတက်တဲ့ဝန်ထမ်းတွေရောကွင်းဆင်းတဲ့ဝန်ထမ်းတွေပါ COVID-19 ကာကွယ်ဆေးထိုးထားဖို့လိုအပ်ပါတယ်။ပြီးခဲ့တဲ့ August လထဲကကာကွယ်ဆေးမထိုးဘဲရုံးလာတက်တဲ့ဝန်ထမ်း3ကိုကုမ္ပဏီကအလုပ်ထုတ်ခဲ့ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံကိုအခုနှစ်အတွက်အဆိုးအဝါဆုံးအဆင့်နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့ရိုင်းမုန်တိုင်းကြောင့်တိုက်ဆုံသူအရေအတွက်ဟာအနည်းဆုံး180ဦးရှိသွားပြီဖြစ်ပါတယ်။ မုန်တိုင်းတန်အစိုးရအုံခံခဲ့ရတဲ့ဘိုးဟုတ်ပြည်နယ်အုပ်ချုပ်ရေးမှူးအာတာရပ်ကသူ့ပြည်နယ်အတွင်းမုန်တိုင်းကြောင့်တေဆုံးသူ80ဦးရှိသွားပြီဖြစ်ကြောင်းပြောဆိုပြီးမှာတေဆုံးသူစုစုပေါင်းအရေအတွက်တက်သွားကြတာဖြစ်ပါတယ်။မုန်တိုင်းဖြစ်သွားကြတဲ့လမ်းကြောင်းကိုကစေးဝန်ထမ်းတွေရောက်ရှိပြီးအခြေအနေတွေကိုတုံ့တက်ပြီးတေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။မုန်တိုင် ါရခင်ဗျာ
မလေးရှားနိုင်ငံနဲ့ဒီနှစ်စိုးစိုးဝါးရေကြီးနေတာမို့ပြီးခဲ့တဲ့တနင်္ဂနွေကလူပေါင်း3000လောက်ကိုနေအိမ်ကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရပါတယ်အရှိတောင်အရှာအပူပိုင်းနိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံမှာမကြကနမုတ်တုံရာဒီမုန်တိုင်းကြီးတက်ခတ်ပြီးတော့ပုံမှန်ရေကြီးနေတာကြောင့်လူအစုလိုက်ပြုံလိုက်ဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတယ်ရှိပါတယ်တောက်ကြနေကမိုးကြီးပြီးတော့မြေကြီးတွေဆန်နေတာကြောင့်မြို့တော်တော်များရဲ့စင်ကြေးဘုံတွေနဲ့အဓိကလမ်းမကြီးတွေရေမြုပ်ကုန်တာဖြစ်ပါတယ်အစိုးရရဲ့တရင် website ထဲမှာဖော်ပြထားတာကတော့ပြည်နယ်ရှိခုတဲ့ရေဘေးတင်းသူ3000ကျော်ရှိပြီးတော့14000ကတော့အလဲပိုင်းပြည်နယ်တစ်ခုဖြစ်တဲ့ပဟန်ပြည်နယ်ကဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဒီကျင်းနိုင်ငံကို covid အန္တရာယ်မြင့်မားတဲ့နိုင်ငံတွေထဲထည့်သွင်းလိုက်တာကြောင့်ထွက်သွင်းလိုက်ကြောင်းဂျမန်ရေးတာဝန်ရှိသူတွေကစနေနေ့နောက်ပိုင်းမှာတက်မှတ်လိုက်တာကြောင့်ဗြိတိန်ကခရီးသွားတွေအပေါ်တင်းကျပ်တဲ့ကန့်သတ်မှုတွေရှိလာတော့မှာဖြစ်ပါလေဗြိတိန်နိုင်ငံမျိုးတော်လန်ဒန်မှာအိုမီကရွန်ကိုဗစ်မျိုးကွဲကူးစက်မှုတွေအလင်းမြန်ဖြစ်ပေါ်နေတာကြောင့်လန်ဒန်မြို့မှာရောဂါပိုးကူးစက်မှုအန္တရာယ်အများအပြားဖြစ်နိုင်တဲ့နေရာအဖြစ်မြို့တော်ဝန်စစ်တစ်ခန်ကစနေနေ့မှာကြေညာလိုက်တာကြောင့်ဂျမနီကလည်းအခုလိုတုံ့ပြန်ကြေညာလိုက်တာဖြစ်ပါလေဒီနေ့ကနေညတကောင်အချိန်မှာစတင်အသက်ဝင်မဲ့ဒီဆုံးဖြတ်ချက်ကြောင့်ဗြိတိန်ကနေဂျာမနီကိုလာကြမဲ့ခီးသွားတဲ့အနေနဲ့ကိုဗစ်ကာဝယ်ဆေးထိုးတာမထိုးတာနဲ့မဆိုင်ပဲတတိယနှစ်ပတ်ကြာကွာရင်တင်းဝင်ကြရမှာဖြစ်ကြောင်းဂျာမနီကျန်းမာရေးအေဂျင်စီကပြောပါတယ်ကွာရင်တင်းနှစ်ပတ်ဝင်ရတာအပြင်ဗြိတိန်ကနေဂျာမနီနိုင်ငံသားတွေနဲ့ဂျာမနီမှာအခြေချနေထိုင်တဲ့နိုင်ငံသားတွေကိုပဲဂျာမနီကိုလာရောက်ခွင့်ပြုမှာဖြစ်ပါတယ်ဗြိတိန်ဟာအခုချိန်မှာ variant zone လို့ခေါ်တဲ့ covid-19 ကူးစက်မှုအရှိန်အမြင့်မားဆုံးဖြစ်ပေါ်နေတဲ့တိုင်းပြည်တွေကိုသတ်မှတ်ခံရတဲ့အဆင့်ကိုရောက်နေတယ်လို့ဆိုပါတယ်ဗြိတိန်နဲ့မြောက်ပိုင်းအိုင်လန်တို့ဟာ covid-19 ဒဏ်ကိုပြင်းထန်စွာခံစားခဲ့ကြရတဲ့ဒေသတွေဖြစ်ပါတယ်အင်မတန်ကူးစက်များနဲ့ရောဂါပိုမျိုးကွဲတစ်ခုကိုလည်းတွေ့ရှိရကြောင်းဂျာမနီနိုင်ငံသားရေးဌာနရဲ့ internet website မှာဖော်ပြထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုအောင်မြတ်သူတို့ကြီးညာပေးသွားကြတာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်မားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်မြောက်ရီခရိုင်ဘက်ကတိုက်ပွဲသတင်းကိုရောပြကြပါတယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်တဲကမြစ်တာလင်းမြိုင်နဲ့မဲထော့တလီနေရာကြားမှာစစ်ကောင်စီတပ်နဲ့ KNLA PDF ပူးပေါင်းတပ်တွေဒီနေ့ဒီဇင်ဘာ19ရက်နေ့နေ့လယ်ကစပြီးတော့တိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေခိုးလုံနေတဲ့မြန်မာဖုံးတော်ကြီးအကြောင်းတကြောင်းပေါ်ကိုလက်နက်ကြီးကြီးကြောက်ပြီးတော့အသက်60အရွယ်စစ်ပေးဆောင်တဦးဒဏ်ရာပြင်းထန်စွာရခဲ့တယ်လို့ပူပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်လေးကေကောမြို့တည်ထဲကလွှတ်တော်အမှန်တဦးအပါဝင်တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတဲ့နောက်ကရင်ပြည်နယ်အတွင်းကရင်မျိုးတပ်တွေဖြစ်တဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ကရင်ပြည်နယ်အတွင်းကပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်လေးကေကောမြို့တည်ပြည်အနီးနားကမဲထော်ကလေးနေရာကိုတက်ဆွဲနေရာယူလာတဲ့စစ်ကောင်စီတပ်တွေကိုပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လုပ်လာပါတယ်ဒီဇင်ဘာလ19ရက်နေ့တိုက်ပွဲမှာတော့နှစ်ဖက်ပစ်ခတ်မှုတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဆိုပါတယ်ဒီကနေ့မှာတော့စစ်ကောင်စီဘက်ကနေပစ်လိုက်တဲ့လက်နက်ကြီးကြီးကမြန်မာဖုံးတော်ကြီးအောင်းကိုကျခဲ့ပြီးဖုံးကြီးအောင်းမှာခိုးလုံနေတဲ့ဒေသခံစစ်ဘေးရှောင်တအူးကိုထိမှန်သွားလို့ဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီးမက်ဒီကယ်တီးမှတာဝန်ယူထားတဲ့ပူးပေါင်းတပ်ဖွဲ့ဝင်တအူးကပြောပြပါတယ်
အမလောလောဆယ်ဒီနေ့အချိန်ကြီးတော့အခုဟိုဘက်မြစ်တော်ရင်းနဲ့ကုန်းဘက်ကိုကျွန်တော်တို့ကအတက်ပြင်နေတယ်။
Okay.
အရင်တော့ဟိုကျွန်တော်တို့ဒီဘက်နေစားဆိုတော့လေးကျော်ပြီးသွားရင်ဗာကြီးကလောပြီးသွားရင်မက်ထော်လေးမက်ထော်လေးကျော်တော့မှအဲမြစ်တော်ရင်းနဲ့အဲ့ဒါဆိုမြောက်ရီနဲ့အရင်ကတ်သွားပြီးမှာ။အဲ့နေရာအခုကျွန်တော်တို့ဒီရေဟိုဘက်ကအပေါ်လုံးပေါင်းပြီးတော့တက်တဲ့နေပုံစံမျိုးနေတာ။ဒါအခုကြံနေတဲ့နေရာတွေမှာတော့စက်တိုက်ပြင်နေအမရမနာ။ဒီဘက်ပြင်နေအမြဲတမ်းညောင်းပြီးဖုံးချောင်းကိုမြန်မာပေါင်းရအောင်ကြားလို့ဒီဟာဒီဒေတာကန်တယောက်တော့တိုင်ရရတာလေမှာ
และชีเชิงที่ยาวีมีตัวแม่มาชีเรนลิเกกอมมีเต็นนี่มีตาเลี้ยงใหญ่เนี่ยแม่ทอดเลี้ยงสุดเลยเนี่ยจะมาไต่กวยเรียนแทนนี่ละบ้างลิเกกอมมีเต็นเนี่ยกูสิ่งสิ่งที่ต้องขวาตัวบีผู้ว่าจะพอเรียนเชิงชกท้าบีเมื่อมีตาเลี้ยงใหญ่เนี่ยเจ้าลุงยี่เนี่ยกันนี่สิ่งสิ่งที่ต้องเล่นในจีนเนี่ยกินในเรื่องตัวที่ต่างกันนี่กันนี่จะลุ่มยาดีบ่าวที่กันนี่มาเป็นสิบเอ็ดสิบสองนี่เด็กก็ตัวยิ่งแทนตัวที่กันยังยากเกินไปเลย ปิดูกากวยตับเผยปูปองไตนี่จ้าบาระกะยินปีเนี่ยปิดูกากวยตับเผยก็รอปีเนี่ยตะคู่ลงอต้ายตาเนี่ยไตปวยลุบออกมาผิดจ้ามะนี่กะปัญญาเจ้ทุบเปลี่ยนท้าบาระไตปวยนี่สะไตผิดออกมาหมอพะอั่นก้อกระไรญะวรีอาชะแลมมาจีเนี่ยพะอั่นก้อกระไรจายเสยจีพะยาต้องสุลั้นที่ปิดูฤเสยตรีเนี่ยต้อลาจ้าบ่ ထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာစစ်ကောင်စီကအာဏာသိမ်းတဲ့ဒီကတည်းကစတင်ဖွဲ့စည်းထားတာဖြစ်ပြီးအန်စီအေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရန်စည်ရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့ကရင်ယူနယ်နေထဲမှာစီအေလှုပ်ရှားမှုတွေမလုပ်ခဲ့ပါဘူး။အခုအခါမှာတော့၄ကေကော်ဖြစ်စဉ်ကြောင့်ကရင်ယူလက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တွေနဲ့အတူကရင
င်းနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့မရေးမှသတင်းပြပခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မကွေးတိုင်းဘက်ကစစ်ပွဲသတင်းအခြေအနေကိုလည်းပြောပြပေးကြပါတယ်မကွေးတိုင်းကံကောခရိုင်နှန်းခါရွာကိုစစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်ဘေးလွယတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိနေပါတယ်။နှန်းခါရွာကနေထွက်ခွာသွားတဲ့စစ်ကောင်စီတပ်တွေဟာလည်းမင်းသာရွာအနီးဒီနေ့မိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒဇမလ၁၆ရက်နေ့ကကံကောခရိုင်နှန်းခါရွာမှာရဲရခေါင်းဆောင်တွေအစည်းအဝေးလုပ်နေချင်းစစ်ကောင်စီကထိုးစစ်ဆင်ရမှာလီကျောင်းကနေပြီးတော့ရဟယံပါဝင်ဂျက်လီရင်တွေနဲ့ပါပြစ်ခတ်တက်ခိုက်ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်တိကျဒေသခံစစ်ပီးဒုက္ခတဲ့4000လောက်ဟာနီးစပ်ရာတောတောင်တွေထဲမှာခိုလုံနေရသလိုပဲအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခိုလုံနေရသူတွေထဲမှာတက်ကြီးရွယ်တွေပါပါဝင်ပြီးတော့အသက်ကြီးပိုင်းစစ်ပီးဒုက္ခတဲ့တူစစ်ပီးချောင်းနဲ့ဒီနေ့သေဆုံးသွားတယ်လို့ဒေသခံတူကပြောပါတယ
်ကြောက်ကြီးတော့အကုန်လုံးကပြန်မလာရဲ့ဒီလူကြီးကကျွန်တော်တို့ဘာလို့လဲဆိုတော့သူလာတဲ့ချိန်မှာအကုန်လုံးအရေးပေါ်ပိတ်နေတော့တဲ့ဒီလိုတော့လည်းမဒီတိုင်းရေတော့သူချက်ခံနေရဆိုရင်ဆိုလို့ရှိရင်ဒီနေ့ရတော့သူအရင်ကစားရင်စားဖို့စားဖို့လေးဆောင်ကျွန်တော်ကြီးယူပြီးတော့သူတို့သွားနိုင်တယ်အခုကျတော့တိတ်ကြီးမှချက်သူတို့သွားတော့သူကဘာမှမယူနိုင်ဘူးလေဒီတိုင်းအေးအေးနဲ့တော့စီးပွားဆောင်ပြောက်တော့ဒီရတော့80-90ဝန်းကျင်ရှိပြီလားအသက်ကြီးပိုင်းလူကြီးပြောက
်လက်ရှိချိန်မှာရာသီဥတုအေးအေးထန်ကြောင်းမလို့အဝတ်ထည်တွေကရေပေါ်လိုအပ်နေပြီးတော့ဆန်းလေးခါတွေလည်းလိုအပ်နေပါတယ်စစ်ကောင်စီကပြစ်ခတ်တာကြောင့်တစ်ဆုံးသူကိုရှိပြီးတော့အဲ့ဒီထက်မှပကဖလို့ခေါ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေလည်းပါတယ်လို့ဒီသက်ကံရသားတွေလည်းပေါဝင်နေလို့ဆိုပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်ခေါင်းဆောင်တချို့ပါတဲ့လူ100လောက်စီဝေးလုံနေတာကိုဝင်ရောက်စီးနှင်းရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပြီးတော့6ဦးကိုအသေရမိတယ်လို့ဆိုပါတယ်ကြီးရွာသားတွေထိခိုက်မှုမရှိဘူးလို့လည်းစစ်ကောင်စီဘက်ကထုတ်ပြန်ပါတယ်လေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ထုတ်ပေါ်ပြောဆိုတာမရှိပါဘူးဒီကနေ့ဒီဇင်ဘာလ19ရက်နေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေဟာနှန်းခါရွာကနေပြန်လည်ထွက်ခွာသွားပြီးတော့မထွက်ခွာခင်အချိန်မှာနေအိမ်တွေကနေပြီးတော့ပစ္စည်းတွေယူဆောင်သွားလို့ရောထဲမှာရှိတဲ့နေအိမ်တလုံးကိုလည်းမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာနှန်းခါရွာကနေထွက်ခွာသွားပြီးတဲ့နောက်မှာတော့မြစ်တာမြေအရှိတ်ဖက်ကမ်းကိုချီတက်သွားပြီးတော့မြင်းသားရွာနီးမှာမိုင်းဆွဲတက်ခိုက်တာခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဒီကနေမိုင်းဆွဲတော့ဗောမိုင်းဆွဲပြီးကမှခုခံပြီးတက်တာဘောရောမျိုးပဲမြန်မာမှာရှိပြီးတော့ပြီးသွားပြီးတော့ဒီလိုပြီးပြီးတော့စမ်းလို့စစ်ကိုဥကြည့်တယ်လေကျွန်တော်တို့ဘက်ကတော့ရှောင်လိုက်တာဗောညာကံကုကံင်းတဲ့နေဒီဘုံမင်းဆွေးပြီးမ
ှစစ်ကောင်စီတပ်တွေဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းဒီသက်ကံကာဝေးတပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွက်မှာစစ်အင်အားအလုံးရင်းနဲ့နေမည်ရှင်းလင်းတာတွေလုပ်နေတယ်လို့လေကြောင်းကနေပြီးတော့ရဟရင်တွေနဲ့ပြစ်ခတ်တက်ခိုက်မှုတွေလည်းလုပ်ပါတယ်ကြီးရွာမျိုးရှုံးမှုတချို့နဲ့ကြီးရွာသားတချို့တပ်ဖြတ်ခံရတဲ့ကိစ္စတွေမှာလည်းဒီသက်ကံကာဝေးအဖွဲ့တွေလက်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီဘက်ကတံပြန်ဆွဆွဲမှုတွေရှိနေပါတယ်ခင်
ဗုဒ္ဓညုံပြောပြတော့တာဖြစ်ပါတယ်အခုတခါတော့ American Afghan စစ်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ် American ရဲ့အရှိအကြဆုံးစစ်ပွဲဖြစ်တဲ့ Afghan စစ်ပွဲ2021ခုနှစ်မှာအဆုံးသတ်ခဲ့ပါပြီဒါပေမဲ့လည်းစစ်ပွဲနဲ့နောက်ဆုံးသတင်းပတ်တွေမှာတာလီဘန်တွေအလင်းမြန်အာဏာပြန်ရလာခဲ့ပြီးတော့ American တပ်တွေဖျူဖျဲဆုတ်ခွာခဲ့ရပါတယ် American တပ်သား73ယောက်ပါဝင်လူပေါင်း200နီးပါးသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်တာလည်းခံခဲ့ရပါတယ် VA Pentagon သတင်းတော့ကာလာဘက်သတင်းပေးပို့ထားတာကိုကိုငင်းညံကပြောပြပေးပါဖြစ်ပါတယ်ဗျာ
American ye shi cha song sit pwe ka raw pi song ga ba bi. Afghan ma Al Qaeda apwe che mong khan ga ya bi de naw American tamara Joe Biden ga American tet twi ko pyan kho bo Pentagon sit thana chok ko amain pe ga ba de. Pentagon pyaw kwin ya John Kirby ga
the military had in fact done
American sit tet anine Afghan ma thru ko lut khain thare kaisa ko lut saung nan ga ba de. A chan phat tamara ri kholon ya niya ma phit se bu ne. Ai niya ga ni American ko ma tai khain nan se bu lut saung nan ga ba de.
Taliban တွေကိုပြန်တိုက်ခိုက်နိုင်စွမ်းရှိမယ်အာဖဂန်တပ်တွေကိုထားခဲ့ဖို့ American စစ်တပ်ကမျှော်လင့်ထားခဲ့တာပါဒါပေမဲ့လည်း Taliban တွေဟာဩဂုတ်လလယ်မှာကဘူးမြို့တော်ကိုဝင်လာနိုင်ခဲ့ပြီးတော့ Hamid Karzai နိုင်ငံတကာလေဆိပ်မှာ American ဦးဆောင်တဲ့ကယ်ဆယ်ရေးတွေကိုထိတ်လန့်တုန်လှုပ်စေခဲ့ပါတယ်ဘန်ဒဂွန်ပြောခွင့်ရ John Kirby ကပဲ
There was a lot of chaos
အရင်မှာဖေဖော်ဖေအများကြီးဖြစ်ပါတယ်ရှုပ်ထွေးမှုတွေလည်းများပါတယ်အာဖဂန်သမ္မတကိုယ်တိုင်ကလေနဲ့တိုင်းပြည်ကနေထွက်ပြေးသွားခဲ့တာပါဘသူမှအဲ့လိုဖြစ်မယ်လို့မမြင်ခဲ့ပါဘူ
းနှစ်20ကြာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကျင့်လက်နက်တပ်ဆင်ပေးထားတဲ့အာဖဂန်တပ်ဖွဲ့တွေဟာရက်20အတွင်းကြာဆုံးသွားခဲ့တာပါအစားအသောက်ကြီးစံနဲ့လေကြောင်းပစ်ကူမရှိတာတွေကိုတချို့တပ်ဖွဲ့တွေကထောက်ပြပါတယ်တိုင်းပြည်တဝန်းကဒေသခံခေါင်းဆောင်တွေဟာတာလီဘန်တွေနဲ့သဘောတူညီချက်အမြန်ယူခဲ့ကြတာကြောင့်တချို့တွေကိုလက်နက်ချထွက်ပြေးစေခဲ့ပါတယ်Thomas Jocelyn ga
Despite being at war for 20 years in Afghanistan nobody really knew
anything come on you just say ja tai ni ke bi me le bdu ma ti cha ma ti ba American nange yin le si ye kaung saung ni ga ti cha na ma le ke da ba Afghan ma tu ro bdu ne tai ni de le su ga daw ma na ma le ba u Taliban ni chaung le ma ti Al Qaeda chaung le na ma le di na phwe ja de lu pat the set ne ni de si ra ko daw ti cha na ma le ba u
တရင်ပတ်အနေငယ်အတွင်း American ကလူ 3,400 ကိုကယ်ထုတ်ခဲ့ရပါတယ်ကျန်နေတဲ့အချိန်တွင်းမှာပဲ IS အကြမ်းဖက်သမားတွေလက်ချက်နဲ့ American စစ်သား13ယောက်အပါအဝင်လူ200နီးပါးသေဆုံးခဲ့ရပါတယ်။အဲဒီနောက် American က drone တိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့ပြီး IS အကြမ်းဖက်သမားတွေကိုပစ်တာလို့ Pentagon ကပြောပေမဲ့အပြစ်မဲ့ပြည်သူ10ဦးကိုမှားပစ်မိပြီးသေဆုံးစေခဲ့ပါတယ်။တစ်ချိန်တည်းမှာပဲကယ်ဆယ်ရေးမှာလည်း American နိုင်ငံသားတွေယာနဲ့ချီအပါအဝင် Afghan မဟာမိတ်ထောင်နဲ့ချီကိုလည်းထားပစ်ခဲ့ရပါတယ်။ American မဟာမိတ်တွေလည်းအဲဒီနောက်ပိုင်းမှာလက်စားချေအသက်ခံခဲ့ရတယ်လို့လူခွန်ရေးအဖွဲ့တွေကဖော်ပြခဲ့ပြီးတာလီဘန်အာဏာရလာတာကြောင့်စီးပွားရေးလည်းပြက်စီးခဲ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအကြီးအကဲမာတင်ဂရစ်ဖစ်က
The free fall of the economy
စီးပွားရေးကျတာကပိုဆိုးရွားပြင်းထန်ပြီးကျွန်တော်တို့စိုးရိမ်နေခဲ့တာထပ်ပိုးပါတယ်။ဒီဆောင်ရသည်မှာလူသားချင်းစာနာမှုအကူအညီတွေကြီးနေပဲအသက်ဆက်နိုင်မယ်လို့ကျွန်တော်တို့ထင်ထားခဲ့ပြီးဖြစ်ပါတယ်။အခုတော့ဒါရီနဲ့ပဲမလုံလောက်မှန်းကျွန်တော်တို့သိပါပြီ။
အာဖဂန်မှာနယ်မြေချင်းချင်းလေးပဲရှိခဲ့တဲ့ IS ခိုရိုဆန်လိုအဖွဲ့ဟာပြည်내တိုင်းမှာတိုးချဲ့လာနိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်။နောက်ပြီးတာလီဘန်တွေနဲ့အရက်သားတွေကိုသူတို့ရဲ့တိုက်ခိုက်မှု၅ဆလောက်တိုးလာခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်။အာဖဂန်မှာအမေရိကန်ကိုတိုက်ခိုက်ဖို့အကြံရှိတဲ့ဘလို့အကြမ်းဖက်သမားကိုမဆိုအဝေးထိန် drone ယာဉ်နဲ့တိုက်ခိုက်မယ်လို့အမေရိကန်တာဝန်ရှိသူတွေကကတိအထက်ထပ်ပေးထားပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin က
That's making sure that we
ပေါ်ပေါက်လာတဲ့ချင်းချောင်းမှုတွေကိုအာယုံဆိုင်စောင့်ကြည့်နေပြီးတော့တိကျပြတ်သားတဲ့စူးစိုက်မှုမျိုးနဲ့သတိထားနေပါတယ
်။ဒါပေမဲ့လည်းအမေရိကန်စစ်တပ်အနေနဲ့အရင်ကအာဖဂန်မှာရှိခဲ့တဲ့လုံဆောင်နိုင်စွမ်းမျိုးတိရခိုင်နှုန်းကနေ200ခိုင်နှုန်းလောက်ပဲကျန်တော့တယ်လို့အမေရိကန်ဗဟိုစစ်ဌာနချုပ်အကြီးအကဲက AP သတင်းဌာနကိုပြောဆိုထားပြီးတော့ဒါတွေဟာစစ်စင်ရေးကိုပိုပြီးခက်ခဲစေတယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲတာလီဘန်လက်အောက်ကအာဖဂန်ပြည်သူတွေရဲ့အနာဂတ်ကလည်းဝေဝါးနေသေးပါအာဖဂန်ဆိုင်ရာအမေရိကန်ကိုယ်စားလှယ်ဟောင်းဇမေးခါလီဇက်က
There are mixed signals some positive some not
လူရတွေကရောထွေးနေကြပါတချို့ကကောင်းပြီတချို့ကမကောင်းပါဘူးအားလုံးကောင်းလာဖို့မျှော်လင့်ပါတယ်ဒါမှမဟုတ်ဘူးဆိုရင်တော့အရင်တုန်းကလိုပြန်ဖြစ်သွားပြီးတော့အာဖဂန်ပြည်သူတွေပဲဒုက္ခရောက်မှာဖြစ်တယ်လို့ပဋိပက္ခတွေပြန်ဖြစ်ပြီးအပြင်လူတွေကပြည်တွင်းရေးမှာဝင်ဆက်ကြမှာပ
ါ Fearance by outsiders and its affairs
တာလီဘန်တွေအနေနဲ့ထိထိရောက်ရောက်အုပ်ချုပ်နိုင်မလားလူခွင့်ရေးကိုလေးစားမလားအနောက်ကဘာကိုတိုက်ခိုက်မဲ့အကျန်းဖက်သမားအုပ်စုတွေပြန်ကောင်းထောင်လာမလားဆိုတာကတော့ကဘာကြီးကစောင့်ကြည့်နေပါတယ်ခင်ဗျာ
ကိုငင်းညာပြောပြသွားတာဖြစ်ပါတယ်အခုတခါတော့ဩစတြေးလျနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးကြပါတယ်ဩစတြေးလျနိုင်ငံမှာ2019-2020ခုနှစ်အတွင်းတော်မီအကြီးကျယ်ဆောင်ကျွမ်းခဲ့တာကြောင့်တော်ရိုင်းတရိတ်ဆန်ဘီလီယံနဲ့ချီတည်ဆုံးခဲ့တဲ့အတွက်တော်မီလောင်လေးရှိတဲ့ရာသီမတိုင်ခင်တရိတ်ဆန်ကာကွယ်စောင့်ရှောက်ရေးအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ ဩစတြေးလျရဲ့တင်ကြေးတာတစ်ခုဖြစ်တဲ့ကိုအလာဝက်ဝန်လေးတွေလည်းစိုးရင်စရာကောင်းလောက်အောင်အရေးအတွက်တွေကြာဆင်းနေသလိုဒီပေးတန်ကလည်းအများဆုံးကြုံရနိုင်တာကလည်းအဲ့ဒီကိုအလာဝက်ဝန်လေးတွေပါဒီအကြောင်း AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမွေးပွားလေးတွေနဲ့အီစီငင်တက်နေတတ်တဲ့ကိုအလာဝက်ဝန်လေးတွေကိုဩစတြေးလျတပ်ရဲ့တင်ကြေးတာအခုဖြစ်ကဘာတဝါကရှုံမြင်ထားတာပါကွာလာဝတ်ဝန်တွေကိုသူ့အရေးခွန်အတွက်လူတွေစပြီးတော့အမဲလိုက်ခဲ့တဲ့အချိန်မှာအကောင်ရင်၈တန်းလောက်ဖြစ်ခဲ့ဖြစ်ပေမဲ့လို့အခုတော့တားလိုက်သမားတွေထက်ဆိုတဲ့ချင်းချောင်မှုတွေနဲ့ရင်ဆိုင်နေရပါပြီ။တောတောင်တွေထဲမှာလက်ရှိကွာလာဝတ်ဝန်ရေအတွက်က၄တန်းကနေ၃သိန်းလောက်ထိရှိမယ်လို့အစိုးရတာဝန်ရှိသူတွေသိပ္ပံပညာရှင်တွေနဲ့ပုဂ္ဂလိကအဖွဲ့တွေကခန့်မှန်းထားပါတယ်။ IUCN သဘာဝတော်ရင်ထင်းနေဆောက်ရှောက်ရေးအဖွဲ့ရဲ့မျိုးရုံးပြက်ကွယ်နိုင်ခြင်းရှိတဲ့ဆင်ထံမှာလည်းကွာလာဝတ်ဝန်လေးတွေကိုထည့်အတွင်းထားတာပါ။တရိတ်ဆန်ထင်းထင်းဆောက်ရှောက်ရေးလုပ်ကိုင်နေတဲ့ Nick Bolli ကထင်းထင်းရေလုပ်ငန်းအစီအစဉ်ကိုပြောပြပါပါတယ်။
With climate change is that this is going to increase in frequency.
ဘူးလူရသည်ပြောင်းလဲမှုကြောင့်ဒီအခြေအနေတွေဒီထက်ပိုဆိုးလာမှုပဲရှိပါတယ်။ကျွန်တော်တို့အမှန်တကယ်ရင်ဆိုင်ရတဲ့သင်္ခေါ်ချက်ကအနာဂတ်ကိုကြိုတင်ခန့်မှန်းပြီးတော့ကြိုတင်ပြင်ဆင်ထားဖို့ထိစပ်လေးတွေဒဏ်ခံနိုင်အောင်လို့ပြောထောင်ပြဖို့ဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့အနေနဲ့ကလည်းအလားတူအခြေအနေမျိုးတွေကိုတုံ့ပြန်နိုင်အောင်ပြင်ဆင်ထားဖို့လိုပါတယ်
။ Queensland ပြည်နယ်အရှေ့ပိုင်း New South Wales Victoria နဲ့South Australia ကိနေရီမှာလဲကွာလာဝတ်ဝန်လေးတွေချိန်ချောင်းမှုအမျိုးစုံနဲ့ရင်ဆိုင်နေရတာပါလူနေအိမ်ယာတွေနဲ့လန်ဒတာတိဆောက်ရေးအတွက်တစ်ပင်တွေခုတ်လဲတာတွေကြောင့်ကွာလာဝတ်ဝန်လေးတွေနေစရာရှာပါလာသလိုသူတို့အထူးကစားကြတဲ့ယူကလစ်ပင်တွေလည်းပြက်ကွဲကုန်ပါတယ်ဒီကြားထဲတော်မီတွေရံကလည်းရှိပါသေးတယ်တစ်ကိုင်းတွေနှွယ်ပင်တွေကနေကူလူသွားလာလဲရှိတဲ့ကွာလာဝတ်ဝန်လေးတွေအတွက်တော်မီလောင်လာရင်ရှောင်တိန်နိုင်ဖို့တောအုပ်လေးတွေတစ်ခုနဲ့တစ်ခုဆက်နေဖို့လိုတယ်လို့ Total Environment Center က Saul Denny ကအခုလိုပြောပါတယ
်so that therefore those numbers can sort of feed into each other
ကိုလာဝတ်ဝင်တွေကုလူသွားလာနိုင်တဲ့တော့တော်တော်များများမရှိဘူးဆိုရင်တော့ကိုလာဝတ်ဝင်တွေမျိုးတုံးပေါင်းအောင်လှုပ်ဆောင်ရမှာချက်ပါမယ
်ဆက်တလောနှစ်တွေမှာမိုးခေါင်ရေရှားပြီးတော့တောမီကြီးတွေမကြာခဏအလောင်းကျွမ်းတာကစိုးရင်ပြပါ2019 2020ခုနှစ်တောမီကြီးတွေကြောင့်ကိုလာဝတ်ဝင်အကောင်ရင်6,000လောက်တိတ်ဆုံးခဲ့ရတယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်မိုးခေါင်လို့ယူကလစ်ရွက်တွေမှာအဆိုးဓာတ်နည်းလာတာကြောင့်ကိုလာဝတ်ဝန်လေးတွေရေရှာဖို့အပင်အောင်ဆင်းလာရကခွေးကိုက်ခံရတာတွေကားတိုက်ခံရတာတွေကြောင့်လည်းအသက်ဆုံးရှုံးနေရတာပါဒါအပြင်ကလမိုက်တရားလို့ခေါ်တဲ့ရောဂါမျိုးကူးခံရလို့မျက်စိကွယ်ပြီးအသက်ရှင်တိုင်းရေလည်းခက်ခဲလာစေပါတယ်ဆစ်နီအနောက်ပိုင်းကတော်ရင်ဒရိတ်ဆန်ကယ်ဆယ်ရေးနဲ့အသိပညာပေးရေးလှုပ်ကိုင်နေတဲ့ WS အဖွဲ့က Morgan Philpott ကကိုလာဝတ်ဝန်တွေကိုစေကူပေးပြီးတော့တောတွေထဲပြန်လွတ်ပေးနေတယ်လို့ပြောပါတယ
် Conservatively we're probably looking at about 40% infection rate certainly chlamydia would make up about
100% ကိုကုဆက်ခံရတဲ့ရာဂိုင်းတွေက40%လောက်ကိုရှိပါတယ်ကျွန်တော်တို့စီရောက်လာတဲ့ကိုလာဝတ်ဝန်အားလုံးမှာကလမိုက်ဒီယာပိုးကုဆက်ခံထားရတာပါကူးစက်မှုလို့စိတ်များတဲ့အတွက်ကူးစက်ရတာလည်းစိတ်ခက်ခဲပါပဲ
။ကလမိုက်ဒီယာယောဂါကာကွယ်ဆေးတွေမကြခင်ရနိုင်တော့မှဖြစ်သလိုကိုလာဖို့ဝင်လေးတွေလည်းအတော့ကိုခံနိုင်ရင်ရှိတာကိုတွေ့ရပါတယ်။နှင်းတွေကြပြီးတော့စားစရာရှာပါတဲ့ Sydney Blue Mountains ဒေသဖက်မှာတော့ကိုလာဖို့ဝင်လေးတွေတဟဆာတာဖြစ်အောင်နေနိုင်တာကိုတွေ့ရပါတယ်။ဒီအကြီးကျယ်လောင်းထားတဲ့ဒေသတွေထဲမှာကိုလာဖို့ဝင်ကာကွယ်ရေးအစိုးရဘက်ကပို့လို့ပေးဖို့တိုက်တွန်းမှုတွေလည်းရှိနေတာပါ။2019-2020တော်မီနောက်ပိုင်းမိသက်သမားတွေကိုပေးနေတဲ့တင်နန်းတွေမှာလည်းတော်မီထဲကိုလာဝတ်ဝန်လေးတွေကိုကဲတင်နိုင်မဲ့နီလာတွေကိုထည့်သွင်းလာပါတယ်။ New South Wales ပြည်နယ်အမျိုးသားဥယျာဉ်နဲ့တော်ရင်တရိတ်ဆန်ထိုင်ထိုင်ဆောက်ရှောက်ရေးဌာနကအရာရှိ Tim Jensen ကအခုလိုပြောပါတယ်
။ It was really important that we had stakeholders from a wide range of views.
တော်မီလောင်တဲ့အခါမြေပြင်အနေအထားကိုသဘောပေါက်ဖို့တဆင်ချင်းဘယ်လိုလုပ်ကင်ရမလဲဆိုတာမီးပေးစီမံခန့်ခွဲရေးအဖွဲ့ကနားလည်သဘောပေါက်အောင်အဖွဲ့ပေါင်းစုံအမြင်ပေါင်းစုံပါဝင်ဆွေးနွေးထားတာပါဒါအသိအရေးကြီးပါတယ်နောက်ပြီးတောမီကြောင့်ထိခိုက်ဒဏ်ရာရတဲ့တရိတ်ဆန်တွေကိုပြန်လည်နလန်ထူအောင်ပြုစုကူတပေးမဲ့ကြွန့်ကျင်မှုလည်းရှိပါတယ
်တစ်ပင်ထိပ်ဖြားကကိုအလာဖွဲ့ဝင်လေးတွေကိုကာကွယ်ပေးတဲ့အခါသူ့အောက်ကတစ်ပင်တွေကိုရောပိုးမွှားလေးတွေကိုပါကာကွယ်ပေးရရောက်ပါတယ်ဒါကြောင့်လဲကိုအလာဖွဲ့ဝင်ကာကွယ်ထင်းနေရဲ့လုပ်ငန်းကအံ့ဩစရာကောင်းလောက်အောင်ကျဲပြန့်ပြီးတော့ရလာကောင်းလေးလည်းအတော်များတာပါသူသားတွေအနေနဲ့ကလည်းကိုအလာဖော့ဝန်လေးတွေရဲ့နားခိုရာအိမ်ဖြစ်တဲ့တစ်ပင်တွေကိုမဖြတ်စီမီအောင်တည်ပြုပြီးအတူတကွရှင်တွဲနေထိုင်ကြဖို့တရိတ်ဆန်အရေးတက်ကြွလှှရှားသူတွေကအကြံပြုတိုက်တွန်းနေကြတာဖြစ်ပါတယ်ကျမနန်းလာပ
ါနန်းလာပြောပြတော့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီခန့်ဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Voice American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line Dometer တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web လိပ်စာပေါ်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American အတန်ကနေ့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ချိန်လိုက်လို့ပြီးတော့19:25:30နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးတော့မယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာများသတင်းတွေတဲကတူတာနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်စာရာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆင်းရဲမွဲတေမှုနှစ်ဆတိုးလာပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ကိုပြည်သွင်းနိုင်ကစီစဉ်ပြီးတော့မတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမြန်မာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေဆင်းရဲမွဲတေမှုနဲ့စတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်နေပြီလို့2021ခုနှစ်ဒီဇင်ဘာလ10ရက်နေ့ကအေယာဗီသတင်းဌာနမှစောင်းပါခြင်းလင်းထက်မြက်ကရေးသားထားပါတယ်အရေးပေါ်အကူအညီလိုအပ်နေသူတွေ3တန်းကျော်ရှိနေတယ်2021ခုနှစ်နှစ်စံပိုင်းမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုဟာနှစ်ဆဖြစ်လာနိုင်တယ်အဲ့ဒီဆင်းရဲမွဲတေမှုပမာဏဟာနိုင်ငံလူဦးရေရဲ့46ရာခိုင်နှုန်းရှိပြီးတော့2005ခုနှစ်နောက်ပိုင်းတခါမှအခုလိုအနေအထားမျိုးမကြုံဘူးလို့ကမ္ဘာပိုင်ရဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ဆင်းရဲမွဲတေမှုတံကိုအေယာဗီတိုင်းကအများဆုံးခံရဖို့ရှိပြီးအဲ့ဒီနောက်မှာတော့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာကြုံတွေ့ခံစားရနိုင်တယ်လို့ရေးသားထားပါတယ်။အဲ့ဒီလိုဖြစ်ရတာဟာမိသားစုတွေဝင်ငွေရောနေလာပြီးအလောက်ကင်မရှိတာကအဓိကကြောင်းရင်းဖြစ်တယ်လို့လဲဆိုပါတယ်
။ဂျပန်နိုင်ငံအခြေစိုက် Nikkei Asia သတင်းဌာနကလည်းမြန်မာနိုင်ငံရဲ့နိုင်ငံသားယဉ်ကျေးမှုနှံမှုဟာမတည်ငြိမ်မှုတွေကြောင့်လွန်ခဲ့တဲ့ရှင်းနှစ်ကအနေအထားကိုပြန်ရောက်သွားတယ်၊ကျဆင်းသွားတယ်လို့2021ခုနှစ်အောက်တိုဘာလ19ရက်နေ့ကရေးသားပါတယ်။မြန်မာစီးပွားရေးဟာ COVID-19 ကူးစက်ရောဂါကပ်ဘေးကြောင့်ကျဆင်းနေတဲ့အခြေအနေမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အထူးသဖြင့်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာလွန်ခဲ့တဲ့ရှင်းနှစ်လောက်ကအနေအထားကိုကြာဆင်းသွားတယ်လို့တရားဝင်ကိန်းဂဏန်းတွေကပြသနေကြောင်းဖော်ပြထားပါတယ်။ IMF လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးကလည်းမြန်မာစီးပွားရေးဟာလာမယ့်နှစ်2022ခုနှစ်မှာလည်းကောင်းလာစရာမရှိဘူးလို့ဆိုပါတယ်။နိုင်ငံသားယဉ်ကျေးမှုနှံ့မှုပမာဏဟာပြီးခဲ့တဲ့စက်တင်ဘာလမှာ22ရာခိုင်နှုန်းကြာဆင်းသွားခဲ့ပြီး American Dollar 3.8 ဘီလီယံသာရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင်2021ခုနှစ်ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစီရင်ခံစာမှာအကြက်တဲနှစ်ခုရဲ့အကျိုးသက်ရောက်မှုနဲ့မြန်မာပြည်သူများရဲ့လူမှုဘဝအခြေအနေလို့ခေါင်းစဉ်ပေးပြီးဖော်ပြထားပါတယ်။အကြက်တဲနှစ်ခုဆိုတာကကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုကိုဆိုလိုတာပါ။အစီအစဉ်ခန်းစာမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုနှုန်းဟာဆက်လက်မြင့်တက်နေမှာဖြစ်ပြီးကာလကြာရှည်စွာဆင်းရဲမွဲတေမှုတံကိုခန်းစားရနိုင်နေကလေးငယ်တွေရဲ့တဝက်လောက်ဟာဆင်းရဲမွဲတေမှုတံကိုခန်းစားရပြီးအာဟာရမပြည့်ဝမှုတွေကိုယ်ခန္ဓာမဖွင့်ပြိုးမှုတွေပညာမတည်ယူနိုင်တဲ့အခြေအနေတွေကြုံလာရနိုင်နေနောက်မျိုးဆက်ရဲ့လူသားရင်းမြစ်ကိုအကြီးအကျယ်ထိခိုက်နိုင်နေဆင်းရဲမွဲတေမှုဟာကာလကြာရှည်ဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်
UNDP ရဲ့အစီရင်ခံစာအပါအဝင်သတင်းဌာနတွေရဲ့ဖော်ပြချက်တွေကိုကြည့်ရင်မြန်မာစီးပွားရေးဟာဘယ်လိုမှအလားအလာမကောင်းဘူးဆိုတာထင်ရှားနေပါတယ်။ကိုဗစ်ကူးစက်ကပ်ရောဂါဘေးကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းခဲ့လို့မြန်မာပြည်သူတွေရဲ့ဘဝဟာမွေပူရာကင်းမောက်ဘဝမျိုးဖြစ်ခဲ့ရပါတယ်။ဖေဖော်ဝါရီတည်းရဲ့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူမှုရေးစီးပွားရေးနိုင်ငံရေးအလုံးအထိုင်ပြတ်သွားခဲ့ရပြီးဂန္ဓာအလုံးဟာ ကမောက်ကမအနေထားရောက်သွားကြရပါတယ်။ဈေးပွက်စီးပွားရေးစနစ်ရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာရပ်ဆိုင်းလူပြိုလဲလူအနေထားထိရောက်ခဲ့ရတာပါ။ပြောင်းလဲသွားတဲ့နိုင်ငံရေးအခြေအနေတွေရလူတွေဟာသူတို့အနှံထားတဲ့ငွေတွေကိုဘဏ်တွေကနေပြန်ထုတ်ဖို့ကြိုးစားကြတဲ့အခါစစ်ကောင်စီရဲ့ဗဟုဘဏ်ကကန့်သတ်တာရှိခဲ့ပါတယ်။လူတလောက်ထုတ်ယူခွင့်မရကြပဲတပတ်ကူပထမသိန်း30နောက်ပိုင်းမှာတပတ်ကူ5သိန်းကနေ2သိန်းအထိသာထုတ်ယူခွင့်ရတဲ့အနေအထားထိရောက်ခဲ့ပါတယ်။ကန့်သတ်ထားတဲ့ပမာဏနဲ့ပိုလိုချင်တယ်ဆိုရင်တော့900ဂိုင်းလုံးကနေ800ဂိုင်းလုံးထိပေးပြီးထုတ်ကြရပါတယ်။မှောင်ကိုစနစ်တစ်ခုပေါ်ထွန်းလာပြီးတော့ဘန်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပေးတဲ့ပွဲစားတွေနဲ့ဘန်မန်နေဂျာတွေဝင်ငွေလမ်းဖြောင်းခဲ့ကြတယ်လို့သိရပါတယ်
။စီးပွားရေးစနစ်မှာအရေးပါပြီးအတိတ်ကြတဲ့ဘန်စနစ်တောင်အပြည့်အဝလဲပတ်နိုင်တဲ့အနေအထားမြန်မာနိုင်ငံမှာမရှိပါဘူး။ဒီအကျိုးဆက်ဟာစီးပွားရေးကဏ္ဍတစ်ခုလုံးပေါ်အကျိုးသက်ရောက်ရိုက်ခတ်နေပါတယ်။ဒါ့အပြင်နိုင်ငံရဲ့အရေးပါတဲ့စိုက်ပျိုးရေးကဏ္ဍကရတဲ့ဝင်ငွေဟာလည်း25ရာခိုင်နှုန်းရော့ကျမယ်။ COVID ကရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုတို့ကြောင့်ဆင်းရဲမွဲတေမှုဟာ20ရာခိုင်နှုန်းတိုးလာတယ်။နိုင်ငံတကာကသတ်မှတ်တဲ့ဆင်းရဲမွဲတေမှုမြင်းအောက်မှာ2005ခုနှစ်က14.2 ရာခိုင်နှုန်း 2019 ခုနှစ်မှာ 5.2 ရာခိုင်နှုန်းရှိနေရက 2022 ခုနှစ်မှာတော့ 18.5 ရာခိုင်နှုန်းအထိမြင့်တက်လာနိုင်တယ်လို့ UNDP အစိုးရခန်းစားကခန့်မှန်းထားပါတယ်
။မြန်မာနိုင်ငံမှာအခုလိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအရေးပေါ်လိုအပ်နေပြီမယ်လို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လုံလောက်အောင်အကူအညီထောက်ပံ့နိုင်တဲ့အနေအထားမှာမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့တဘာဝကပ်ပြီးတဲ့လူလုတ်တက်ကပ်ပြီးဖြစ်နေလို့ပါပဲဆိုလိုတာကကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီပေးမယ်ဆိုရင်တော့စစ်တပ်ကအာဏာသိမ်းထားတဲ့ကာလဖြစ်တဲ့အတွက်ခွင့်ပြုချက်ရဖို့မလွယ်လှပါဘူးခွင့်ပြုခဲ့ရင်တော့အမှန်တကယ်လိုအပ်နေတဲ့အောက်ခြေကပြည်သူတွေစီကိုရောက်ဖို့ဆိုတာမသေးကြလှပါဘူးဘယ်လိုပဲဖြစ်ဖြစ်အခုချိန်မှာပြည်သူတွေစီးပွားရေးကြက်တဲပြီးလုံခြုံမှုမရှိတာဒုက္ခတွေဥယျာဉ်တွေတိုးပွားလာနေတာနေရစွန့်ခွာသူတွေများပြားလာတာတပ်ဖြတ်မှုတွေဖမ်းဆီးမှုတွေနဲ့ငတ်မောက်ခေါင်းပါသူတွေတန်းနဲ့ချီလာတာဟာစစ်ကောင်စီရဲ့တာဝန်သာဖြစ်တယ်လို့ဆိုရမှာပါခင်ဗျာ
ကိုပြည်သူ့နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရမှာပါမအီးတနာကျော်ကစီစဉ်တင်ဆက်ထားပါတယ်ဗျာ
မင်္ဂလာရှိရနေ့ဖြစ်ပါပြီသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးသောရရှင်တယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါတယ်အထွန်းဖွားဆိုတဲ့သောရရှင်ဖြစ်ပါတယ်မန္တန်လောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်သားရဲ့တင်ပြမှုကိုကြိုက်ပါတယ်တဲ့ဒီသောရရှင်ကပဲဆက်ပြီးတော့ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရပါတယ်အမှန်ကန်ပြည့်တတ်ပါဗျာကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းလက်တောင်းလာပါတယ်ဒီကနေ့တချင်းရရင်လည်းတချင်းတောင်းချင်ပါတယ်တဲ့ကမ္ဘာရဲ့ရဲ့မှာရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးတွင်ဒေသရှင်ဖြူရဲ့ငွေတောင်းတန်းစီပြန်လာပါဆိုတဲ့တချင်းလေးပါတဲ့ဟုတ်ကဲ့ပါအားလုံးကြောင်းဖတ်ပြလိုက်ပါရင်တော့ဒါပေမဲ့ကျွန်တော်တို့ VOE ကနေပြီးတော့အချင်းအခက်ခဲကြောင်းတချင်းတောင်းတဲ့အစီအစဉ်လေးကိုခဏရပ်ထားပါရစေ။ဒါကြောင့်မလို့အားလုံးနားလည်လိမ့်မယ်လို့ထင်ပါတယ်။ဒီသောရရှင်တောင်းလာတဲ့တချင်းလေးကိုသောရရှင်ဒီအားလုံးသိအောင်လို့တော့ပြောပြလိုက်ပါရစေ။စာရိုလေးတစ်စာမက်ဆန်ဂျာကနေရေးပို့လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။ Angel လေးဆိုတဲ့သောရရှင်မှာဒီလူတော်တော်များများကြုံတွေ့နေရတဲ့အခြေအနေတစ်ခုကိုရေးပြလာတာဖြစ်ပါတယ်။သူကကျမဝမ်းကွဲအကူနဲ့အကူကြီးကိုဖမ်းသွားတာအခုဆိုရင်တလားပြေပါပြီတဲ့။ရင်းအဆနာမရလို့ပါရှင်။ဒီသောရရှင်ရေးလာတာကတော့နိုဝင်ဘာလကုန်ကဖြစ်ပါတယ်။ကင်ပြင်းနဲ့လှိုင်းမွေးမျိုးနဲ့ပိုင်ဂျုံဘက်ကပါတဲ့။ဟုတ်ကဲ့ပါဒီလိုမျိုးစာတွေမကြာခဏရရှိသတင်းစုံစမ်းလို့မရရဆိုတဲ့စာတွေဒါမှမဟုတ်နောက်တစ်နေ့အသက်ပါဆုံးသွားပြီဆိုပြီးတော့အကြောင်းကြားပါတယ်ဆိုပြီးတော့ရေးပြလာတဲ့စာတွေကိုမကြာခဏရရှိကြပါရဲ့နော်။အထူးစိတ်မကောင်းစရာအခြေအနေဖြစ်ပါတယ်။
ပြည်ကိုရေးလာတဲ့သတင်းရှင်ရဲ့စာရီတွေမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သတင်းရှင်ရဲ့စာရီကိုအများကြီးလက်ခံရရှိပါတယ်။ဒီထက်ကစာရီကိုပုံမှန်ဖော်ပြပေးနေတာပါ။အခုလည်းပဲကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်။ငယ်စဉ်ကတည်းကဗီဒီယိုကိုနားထောင်ပါတယ်ဆိုတဲ့သတင်းရှင်ကတော့လူခွင့်ရေးကြီးညာဇာတ်လမ်းနဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မေးခွန်းထုတ်လာပါတယ်
။မင်္ဂလာပါဗီဒီယိုရေကျွန်မခုနှစ်တန်းကျောင်းသူရွယ်တွေကဗီဒီယိုကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချာတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိကြုံလို့စာရေးတာပါ။အခုလူအခွင့်ရေးကြီးညာစာရန်ဆိုပြီးအထက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအထက်30လုံးချိုးဖောက်ခံရပါတယ်။အဲ့ဒါဘာလို့ဘသူမှဘယ်အဖွဲ့အစည်းကမှစကားစာကိုထိထိရရအရေးမယူတာပါလဲ။စကားစာကငါတို့နိုင်ငံမှာငါတိုက်တယ်လို့လုံမယ်လို့စီမံနေတာဘာလို့ဘယ်အဖွဲ့အစည်းကမှမတားနိုင်တာလဲ။အခုစကားစာကချိုးဖောက်နေတာတစ်နှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အရေးမယူခံရတာလဲဆိုတာသိချင်ပါတယ်။ယေရှုပြုပြီးဖြေပေးစေချင်ပါတယ်ရှင်။
ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးဖွဲ့အိရှာလူရေးထားတဲ့စာပိုင်လေးတစ်ခုကိုပြန်ပြီးပြောပြရခြင်းပါရဲ့နော်နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်ဒါမှမဟုတ်လေ universal jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါတယ်ဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါတယ်ဒေသပြည်ပြည်စုံစုံသိကျင်နေရှင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ဝက်ဘ်ဆိုက်မြင်တာ hrw.org မှာတော့ပြီးတော့ဖတ်ရှုကြည့်နိုင်ပါရဲ့နော်။ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သောရရှင်တရားရဲ့စာကိုလည်းဆက်ပြီးပြောပြချင်ပါသေး။မြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာရဲစာဖြစ်ပါသေး
။အလကားပါစစ်ဆူရလက်ထက်မှာဘယ်အစစ်ဆူရလက်ထက်ဖြစ်ဖြစ်အဂရီလိုက်စားတာတွေလက်စားတာတွေအများကြီးပါဘယ်သူကိုတရားဆွဲလို့လဲအကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူးအခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါသူတို့လှုပ်ချင်တာလှုပ်တာကိုမြန်မာပြည်မှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့ဆွဲချင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတစ်သလုံးထားဖို့လှုပ်ပြီလေ
ပြစ်ဆင်ချခြင်းလို့ဒီတရားခွင်တွေကိုစီမံနေရပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရေးခောက်ပွဲမှာမဲမတမာလို့အာနာထိန်လိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြုံရတာလေးပြောပြချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ
်ရွေးကောက်ပွဲမှာတမာလို့အာဏာထိန်လိုက်ရတယ်ဆိုတဲ့ NASA ကအကြောင်းပြောချင်ပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတူဖိတ်စာအမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမဲစင်းဒုတိယအကြိမ်ပညာမဲ့ကာလမှာပေါ့အဲ့ဒီအချိန်ကအခုလိုနိုင်ငံရေးရှုပ်ထွေးမယ်ဆိုတာမသိခဲ့တော့ရဲစွဲအတိအကျနဲ့မမှတ်ထားမိဘူးတမ33လက်အောက်ခံတန်ရင်တခုကအသက်45နှစ်ဝန်းကျင်တသားနှစ်ယောက်နိုင်ငံသားမှတ်ပုံတွေတစ်ခုနဲ့ပတ်စပို့ဓာတ်ပုံလေးတွေကင်ပြီးဆိုင်ကိုရောက်လာတယ်။မှတ်ပုံတင်လုပ်ချင်လို့ရဗျာ။မှတ်ပုံတင်ကဒီမှာလုပ်လို့မရဘူးဗျ။လာဝကကိုသွားလို့ရမှာပါလို့ပြောတော့အဲ့လူကသူတို့တွေကရှေ့တန်းထွက်နေလို့တဲ့။ဟုတ်မဟုတ်တော့မသိ။မဲစင်းမှာသူတို့မပါလို့တဲ့။အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံတင်လေးလုပ်ပြီးပါဆိုပြီးပြောလာတယ်။ဟာဒါကဒီလိုလုပ်လို့မရဘူးဗျ။လာဝကဥပဒေနဲ့ကျွန်တော်တို့ညှိမဲ့အလုပ်မျိုးတရားမဝင်တဲ့အလုပ်မျိုးမလုပ်ဘူးပြလို့ကျွန်တော်ကပြန်ပြောလိုက်ရတယ်။ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစာလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကြံပေးလိုက်ရသေးတယ်ဗျာ။အဲ့ဒါနဲ့သူတို့လှည့်ပြန်သွားပါလိရော။ဆိုတော့ပြောချင်တာကတက်မတော်သားတွေကိုယ်တိုင်ကသဘောယိုနဲ့မတိနားမလဲတာလား။မင်းစင်းမှာမပါလို့ပါဆိုပြီးမိတူဆိုင်တစ်ခုမှာမှတ်ပုံတင်အတုလုပ်ပြီးမဲစင်းမတမာမှုကိုကျူးလွန်ခဲ့သလားဆိုတော့တန်တရားဖြစ်เสียကောင်းတယ်လို့တခြားဘယ်မျိုးနယ်ကဘယ်ဆိုင်တွေမှာဒီလိုမျိုးလုပ်ခဲ့လည်တယ်လဲဆိုတာတန်တရားဖြစ်เสียပါပဲဗျာ
ဒ ဒီတော့ရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်လေးကိုရင်ဖွင့်ရေးသားလာတာဖြစ်ပါတယ်။နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖော်ပြပေးစီခြင်းပါတဲ့။တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။သောဗီရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bami's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
အဲဒါနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ထူးခြားဆန်းပြသတင်းအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့သတင်းနေတဲ့ကအထူးအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မန်ညိုလင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမတန်ကက်စ်ခရိုင်ထဲမှာရှိတဲ့တားမီးတောင်ချော်ရည်တွေကြောင့်ပျက်စီးခဲ့ရတဲ့နေရာတွေကိုမီးတောင်ပောက်ကွဲပြီးတစ်နှစ်လောက်အကြာမှာမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။အရင်ကဒီနေရာဟာခီးသွွားဧည့်သည်တွေအလဲပတ်များတဲ့နေရာတစ်ခုပါ။ဒါကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းပြီးပြစ်ခတ်မှုတွေရှိတဲ့အထက်ကတည်ဆုံခဲ့ရတဲ့တင်ထွတ်ဟင်းရဲ့ဇာပနာမှာငိုကြွေးနေတဲ့မိခင်ဒေါ်တင်တင်ဝင်းရဲ့ပုံမှာကိုတင်ထွတ်ဟင်းဟာရက်ွက်လုံချုံရင်းအတွက်ကင်းဆောင်နေချိန်ဖေဖော်ဝါရီလ20ရက်နေ့မှာပြစ်ခတ်ခံရတာပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဝါရှင်တန်ဒီစီကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းကြတဲ့အချိန်အနောက်ဘက်တိုင်းနိုင်ငံကိုတွေ့တဲ့နေကြတဲ့တွင်တာပေါ်မှာဒီအဖြစ်အပျက်တွေအတွက်လူပေါင်း819ဦးကိုရာဇဝတ်ကျူးလွန်မှုတွေအဖြစ်အရေးယူခဲ့ပါတယ်။ဒီပုံကတော့လစ်ပြားကန်းကြီးကနေ122မိုင်ဝေးกว่าတဲ့မြေထဲတင်လေထဲမှာကဲမဲ့သူတွေကိုစောင့်နေတဲ့အာဖရိကနိုင်ငံတွေကထပ်ပြီးကြားသူတွေရဲ့ပုံဖြစ်ပါတယ်။လော်စိန်ဂျလိစ်မြို့မှာနေထိုင်တဲ့အသက်26နှစ်အရွယ်တောင်ကိုရီးယားကရွှေ့ပြောင်းလာပြီးဂျန်ဟိုလီကငါဗိုင်းရပ်စ်ကိုမဟုတ်ပါဘူးဆိုတဲ့ဆိုင်းငုတ်ကိုပိုင်ပြီးအာရှမယ်ပွားတွေကိုမုန်းကြည့်ပြီးရာဇဝတ်မှုဒုလနာတွေမလုပ်ကြဘူးဆန္ဒထုတ်ဖော်နေတဲ့ပုံတစ်ပုံပါ။ဂျာမနီနိုင်ငံဖရန့်ဖော့ခ်မြို့နာမှာမိုးနဲ့နှင်းအရေတွေကြောင့်ရေကြီးနေတဲ့လမ်းစုံကိုဖြတ်မောင်းနေတဲ့မြစ်ထားတစ်စင်းပုံဖြစ်ပါတယ်။ဒီနှစ်ထဲမှာဂျာမနီနဲ့ဘယ်လ်ဂျီယံမှာရေကြီးရာကြောင့်လူပေါင်း190ကျော်သေဆုံးခဲ့ပါတယ်။ပလတ်စတစ်ကလင်းအခုံဘူးခွန်တွေအပြင်တခြားအမိုက်ပြိုက်တွေမျောနေတဲ့ဆာဗီးယားနိုင်ငံအနောက်တောင်ဘက်ကပေါ်ပက်ကူရေကန်ကြီးကိုရေကြီးပြသထားတာပါ။ကဘာပေါ်ကဆွန့်ပြက်အမိုက်တွေထဲမှာပလတ်စတစ်နဲ့သက်ဆိုင်တဲ့အမိုက်တွေက40ရာခိုင်နှုန်းရှိနေပါတယ်။ဒါကတော့အနောက်ဘေးကျုံနေရတဲ့အီသီယိုးပီးယားနိုင်ငံတိဂရီဒေသမှာအလှပေးတဲ့ပဲကိုလူရင်းငင်းပွားရန်ဖြစ်နေကြတဲ့အမျိုးသမီးတွေပါ။အဲ့ဒီဒေသမှာအနောက်ဘေးနဲ့ရင်ဆိုင်နေရတဲ့သူပေါင်း3,500လောက်ရှိနေပါတယ်။
ရာသီဥတုပြောင်းလဲမှုကြောင့်ရေခမ်းခြောက်လာတဲ့ကိုလံဘီယာကဆူစကာရေကန်ကြီးရဲ့မြင်ကွင်းဖြစ်ပါတယ်။ရေမခမ်းခြောက်မီကဒီရေကန်ကြီးဟာ10မီတာအနက်ရှိတဲ့ရေကန်ကြီးဖြစ်ပါတယ်။ဓာတ်ဆီဈေးစားတော့ကုန်စင်းနဲ့လူထုဝန်ဆောင်မှုလုပ်ငန်းစည်းနှုန်းတွေမြင့်တက်လာတဲ့ကြောင့်အစိုးရကိုစန့်ကျင်သူတွေနဲ့ရဲတွေကိုလံဘီယာနိုင်ငံမက်ဒရစ်မြို့မှာထိတ်တိုက်ရင်ဆိုင်နေကြရတဲ့သတင်းတပ်ပုံတပုံမှာဒီပုံလေးကတော့တေချာကြည့်မှမြင်နိုင်တဲ့တိုကျိုမြို့ကအိုလံပစ်ဒိုင်မန်ပြိုင်ပွဲမှာတရုတ်အားကစားသမား2ဦးရဲ့ဒိုင်မန်ထိုးလိုက်တဲ့ပုံဖြစ်ပါတယ်။ဒီပွဲမှာသူတို့2ဦးရွှေတစိရခဲ့ပါတယ်။ဒါကတော့အစ္စရေးတပ်တွေကဂါဇာမြို့ကိုလေကြောင်းတိုက်ခိုက်ခဲ့တဲ့မြင်ကွင်းတစ်ခုပါနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရာနဲ့ချီရှိနေပါတယ်။တရုတ်ကွန်မြူနတီပါတီရဲ့နှစ်တရာပြည့်အခမ်းအနားမှာကွန်မြူနတီပါတီအလံကိုကယ်ဆယ်ရေးဝန်ဆောင်ရေးဝတ်ထားတဲ့သူတွေဝိုင်းရံနေတဲ့ချော်ပြေကျဆင်းမှုတစ်ခုကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ဒီအခမ်းအနားကိုဘေကျင်းမြို့မှာကျင်းပခဲ့တာပါ။အာဖဂန်တာလီဘန်ရဲ့တိမ်းပြည့်တဲ့နောက်မျိုးရည်စည်းဆွဲသူတွေကိုကပူးမျိုးအဝိုင်းစနာဈေးရုံမှာဖမ်းဆီးသိမ်းနှိမ်ထားတဲ့တင်ဆက်ပုံဖြစ်ပါ။အာဖဂန်နစ္စတန်မှာ15နှစ်ကနေ64နှစ်အတွင်းမျိုးရည်စည်းသုံးဆွဲသူပေါင်းကပန်းလောက်ရှိပြီးလူဦးရေရဲ့100%ဒီပုံလေးကတော့ COVID-19 ကြောင့်ဆုံးမသွားတဲ့ဖခင်ဖြစ်သူရဲ့ဓာတ်ပုံပါတဲ့ခေါင်းအုံးလေးကိုဖက်ထားရင်ဖခင်ဖြစ်သူကိုတတိယမြောက်ကြည့်နေတာကနေသူကိုယ်တိုင်လည်းဗိုင်းရပ်စ်ကူးခံထားရတဲ့ဖိလစ်ပိုင်နိုင်ငံကကလေးငယ်ပြောင်းရဲ့ပုံဖြစ်ပါတယ်။ဖိလစ်ပိုင်မှာ COVID ကြောင့်သေဆုံးရသူပေါင်းက9000နီးပါးရှိနေပါတယ်။အသက်7နှစ်အရွယ်ကညာနိုင်ငံကစတီဗန်တယောက်ကျောင်းကနေအိမ်ပြန်သူတို့ရဲ့ရာခင်းထဲကကျိုင်းငံတွေလိုက်လို့ခြောင်ပြင်းနေရတဲ့ပုံလေးကိုမှတ်တမ်းတင်ထားတာပါဒီကျိုင်းငံတွေရဲ့နှောက်ယှက်မှုကြောင့်ကညာနိုင်ငံကလူပေါင်း3000ခွဲလောက်အခက်အခဲပြီးကြုံတွေ့ခဲ့ကြရပါတယ်အိန္ဒိယနိုင်ငံနယူးဒေလီမြို့ပြင်တနင်္လာမှာကိုဗစ်ကြောင့်သေဆုံးသွားသူတွေကိုအစုလိုက်အပြုံလိုက်မီးရှို့ကြုံနေတဲ့အပူမွေတံကနေလွတ်အောင်ပြေးနေတဲ့သူတယောက်ရဲ့ပုံကိုမှတ်တမ်းတင်ထားတာပါအခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်သေဆုံးရသူပေါင်းက48,000ကျော်ရှိပါတယ
်။အညညလွင်စီစဉ်တင်ဆက်တဲ့သတင်းလေးတွေကအတူတအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဒီနေ့ညပိုင်းအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုငိမ့်ညံကမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးထားပါတယ်ဗျာ
ဒီကနေ့ဒီဇင်ဘာလဒုတိယပတ်အတွင်းဂျာမနီနိုင်ငံပါလီမြို့တော်မှာခရစ်စမတ်ဆန်တာပုံပုံကြီးတွေမော်တော်ဆိုင်ကယ်ဖက်စီကယ်ကြပါတယ်နှစ်စဉ်ကျင်းပတဲ့ဒီပွဲကတော့ကလေးတွေပျော်ရွှင်စေဖို့အတွက်လက်ဆောင်တွေကိုလိုအပ်တဲ့မိသားစုတွေကိုလိုက်ပေးတဲ့ပွဲလည်းဖြစ်ပါတယ်လွန်ခဲ့တဲ့24နှစ်တုန်းကစတင်ခဲ့ကြတာဖြစ်ပြီးတော့ဆိုင်ကယ်3စီးစန္ဒဖိုးဖိုးကြီး3ယောက်နဲ့စခဲ့ကြတာပါမုတ်စိတ်မွေးတွေအင်းကြီးအနီရောင်တွေဝစ်ဆင်ပြီးလက်ဆောင်တွေထည့်ထားတဲ့အနီရောင်အိတ်တွေကိုသယ်ဆောင်ထားတဲ့စန္ဒတွေဟာမော်တော်ဆိုင်ကယ်မျိုးစုံနဲ့မြို့အနှံ့ကကလေးတွေကိုလက်ဆောင်လိုက်ပေးကြပါတယ်ရှင
်ဗြိတိန်နိုင်ငံဒါဗီရှိုင်ယာအရက်ကလူသံကြီးဂျွန်အေဗန်တယောက်စန္ဒဝစ်ဆုံတဲ့သူ့ကောင်းပေါ်မှာမီဂိုခေါင်းနိုင်ကြီးကြွက်ပြပြီးကမ္ဘာဆန်ချိန်ချိုးခဲ့ပါတယ်အသက်84နှစ်အရွယ်ရှိနေပြီဖြစ်တဲ့အဗန်ဟာသူ့ခေါင်းပေါ်မှာအုန်နီဂဲရီမားနုပုံးနေနဲ့ကားတွေကိုပါရွက်ပြခဲ့ပြီးတော့သူ့မွေးနေ့ကျရောက်မဲ့မတ်လမတိုင်ခင်ခေါင်းပေါ်မှာပစ္စည်းတွေကိုတဲ့တဲ့မဲ့မဲ့ရွက်ပြနိုင်တဲ့ကမ္ဘာဆန်ချိန်အခုတရာလောက်ချိုးဖို့ရည်ရွယ်ထားပါတယ်အဗန်ဟာစီဂျိုယောဂာနဲ့ပန်းနာရင်ကျက်ယောဂာလည်းရှိသူတစ်ယောက်ဖြစ်ပြီးတော့မျက်လုံးကလည်းတစ်ဖက်ပဲမြင်ပေမဲ့လည်းအခုလက်ရှိမှာတော့ကမ္ဘာဆန်ချိန်68ခုချိုးထားပြီးပါပြီအခုလိုမျိုးမီးခိုးခေါင်းနိုင်ရွက်ပြတဲ့ဆန်ချိန်ဟာသူ့ရဲ့69ခုမြောက်ဆန်ချိန်ဖြစ်ပြီးတော့အခုတရာမြောက်ဆန်ချိန်မှာတော့ငါးပေပတ်လည်ရှိတဲ့တရဖူအလေးကြီးတစ်ခုကိုလည်းခေါင်းပေါ်မှာရွက်ပြဖို့စီစဉ်ထားပါတယ်အသက်42နှစ်အရွယ်ကလေးကအခုလိုခေါင်းပေါ်မှာပစ္စည်းတွေတဲတဲမဲ့မဲ့ရွက်ပြတာမျိုးကမ္ဘာတစ်လွှားမှာလဲ့လဲပြသခဲ့ပါတယ်သူရဲ့လှုပ်ဆောင်မှုတွေကိုဂင်းနစ်ကမ္ဘာဆန်ချိန်မှတ်တမ်းအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပြီးတော့ပရာဟိတအဖွဲ့တွေအတွက်လည်းစုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ33,000ကျော်ရှာပြီးနိုင်ခဲ့ပါတယ်ခင်ဗျာ
ခရစ်စမတ်ပွဲတော်နီးလာတာနဲ့အမျှကမ္ဘာတစ်ဝှမ်းမှာဆန်တာကလော့စ်ဖိုးဖိုးကြီးဝတ်ဆောင်တဲ့ပရာဟိတအလှူအထွက်ပြီးပွဲတွေကျင်းပနေကြပါတယ်ပြခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုဆိုရင်ဒီနိုင်ငံတော်များများမှာပြေးပွဲအစီအစဉ်တွေပဲဖြတ်ခဲ့ကြပါတယ်။ ခရီးနိုင်ငံအေသင်မြို့မှာတော့ဒီနေ့မှာတတိမအစိမ်းမြောက်ပရိုက်တာလူရန်ပုံငွေအတွက်ဆန္ဒကလော့ဝစ်ဆောင်နဲ့ပြည်ပွဲမှာလူတွေရာနဲ့ချီပါဝင်ခဲ့ကြပါတယ်။အနီရောင်နဲ့အဖြူဆက်ကြားဆန္ဒကလော့ဝစ်ဆောင်တွေကိုဝစ်ဆင်ပြီးအေသင်အိုလံပစ်အားကစားရုံကြီးကိုလူတွေပတ်ပြီးတော့ပြေးခဲ့ကြတာပါ။ပြည်ပွဲမှာပါဝင်တဲ့လူတယောက်ချင်းစီက12ယူရိုအလူငွေထည့်ဝင်ကြသလိုစီးပွားရေးကော်ပိုရေးရှင်းကြီးတွေကလည်းနာမကျန်းဖြစ်နေတဲ့ကလင်းငယ်တွေကိုစောင့်ရှောက်တဲ့ပရဟိတအသင်းတွေအတွက်ဒီပြေးပွဲကတဆင့်အလူငွေတွေပေးအပ်ကြပါရဲ့ရှင
်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့မှာတော့ဒီကူးဝစ်ဆုံတွေပေါ်ပိုင်းအင်ဂျီဗလာနဲ့အတွင်းကန်ပေါင်းမီတွေဝတ်ထားတဲ့ Santa Claus ဝစ်ဆုံတွေနဲ့လူပေါင်း40လောက်ဟာရေခဲမှတ်တာတာအေးအေးဒဏ်ကြားမှာမြို့ကိုပတ်ပြီးပြေးခဲ့ကြပါရဲ့မြို့တွင်းဈေးသွားဈေးလာတွေများတဲ့ကုန်းစုံဆိုင်တွေနဲ့ခရီးသည်တွေအလားများတဲ့နေရာတွေကြားမှာပြေးလွှာရင်တချင်းဆိုကခုန်ခဲ့ကြတာပါပြေးပွဲမှာပါဝင်ခဲ့ကြသူတွေရဲ့အလှူငွေတွေကိုကလေးတွေကိုစောင့်ရှောက်တဲ့အဖွဲ့တွေအတွက်ရံပုံငွေပေးကြသလိုအေးဒဏ်ကိုရဲရဲရင်အာခံဖို့တတိမွေးနိုင်အောင်တွန်းအားပေးတဲ့ပွဲလည်းဖြစ်ပါတယ်ရေခဲမြစ်ထဲမှာရေစင်းကူးတဲ့ပြိုင်ပွဲတွေကျင်းပလေရှိတဲ့ဘူဒပက်စ်မြို့မှာအခုလိုအပေါ်ပိုင်းဗလာချင်းပြေးတဲ့ခရစ်စမတ်ရာသီစင်တာပြေးပွဲကျင်းပတာ18ကြိမ်ရှိပါပြီခင်ဗျာ
ကိုငင်းညာအစည်းအဝေးတင်ဆက်တဲ့ထူးခြားစံပြသတင်းများအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်တော့ရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်တောင်း Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ငံတလက်အကျဉ်းချာပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်မလမကန်းနေရာတွေကိုမြန်မာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဂျာနယ်ချီတဲ့ဒုက္ခသည်တွေဒီကနေ့ထိုင်းနိုင်ငံဘက်အခြမ်းကိုထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်အစောပိုင်းကစစ်ကောင်စီတပ်တွေနဲ့ KNL ၊ KNM တပ်လို့မျိုးရေးတပ်နဲ့ PDF ဖူပေါင်းတပ်ဖွဲ့တွေလေကစ်ကော်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထိုင်းနိုင်ငံဘက်ထွက်ပြေးခဲ့ကြပြီးဖြစ်တယ်လို့မြန်မာနိုင်ငံအတွင်းမှာဘေးလွတ်ရာကိုရှောင်ပုန်းနေကြရတဲ့ဒေသခံတွေလည်းထောင်နဲ့ချီရှိနေတာပါတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးခွာလာကြတဲ့စစ်ပေးဆောင်ဒုက္ခသည်တွေကတချို့ဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံဘက်ကိုကိုယ်တဘောနဲ့ကိုပြန်သွားနေကြပြီလို့ထိုင်းစစ်တပ်ကပြောတော့ကိုကပီပန်ကောက်ပို့စတဲ့မှာရေးသားထားပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်တောင်မြင့်ကဘာစွန်းတစ်ခုပေါ်ကနေထိုင်းစစ်သားနှုတ်ပြုတ်ကြခဲ့တာမှာတဦးတည်ဆုံးပြီးတော့တဦးဒဏ်ရရှိသွားတယ်လို့ထိုင်းနိုင်ငံအခြေစိုက် The Nation သတင်းမှာဖော်ပြပါတယ်ထိုင်းနိုင်ငံမဲဆောက်တက်ခိုင်တဲ့ကဒရိုင်းမွန်တာတောင်ပေါ်မှာကင်းလက်နေစဉ်1ကီလိုမီတာအနက်လောက်ကနေရှိတဲ့ကြောက်ထဲကိုတောက်ကြနေကခြေချော်ပြီးစစ်သားနှစ်ယောက်ပြုတ်ကျသွားခဲ့တာဖြစ်ပါတယ်စစ်သားတဦးကတော့ပွဲချင်းပြီးတည်သွားခဲ့ပြီးတော့နောက်တဦးကတော့ခြေထောက်မှာပြင်းပြင်းထန်ထန်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာတရားမှုဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းဆီးရမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်တောင်ပိုင်းစာတာဝူပြည်နယ်အတွင်းကရဲစစ်စီဂိတ်ကိုရောက်လာတဲ့အချိန်အဲ့ဒီမြန်မာနိုင်ငံသားတွေကိုတင်လာတဲ့ pickup truck ကရမပိပဲမောင်းပစ်သွားတယ်လို့ဆိုပါတယ်10ကီလိုမီတာလောက်မောင်းအပြီးမှာ driver ကအမျိုးမျိုးထွက်ပြေးဖို့ကြိုးစားတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာထိုင်းရဲကဖမ်းမိလိုက်တာဖြစ်ပါတယ်အဲ့ဒီ pickup ပေါ်မှာမြန်မာနိုင်ငံသား17ဦးနဲ့အမျိုးသမီး3ဦးတို့ကိုတင်ဆောင်လာတာလို့ဆိုပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေကြတဲ့ရိုဟင်ဂျာတွေရဲ့လူခွင့်ရေးကိုမြင့်တင်ပေးခြင်းဟာသူတို့တွေအတွက်ရေရှည်တည်တံ့ပြီးဂုဏ်သိက္ခာရှိစွာနေရပြောင်းနိုင်ရေးအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသတင်းတပတ်ကြားတောက်ရောက်လည်ပတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကပြောပါတယ်ဒီဇင်ဘာလ13ရက်ကနေ19ရက်နေ့ထိတောက်ရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့ဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့တော်မန်ဒူးစ်ကအဲ့ဒီလိုပြောကြားခဲ့တာပါခီးစဉ်တွင်တွေ့ရှိခဲ့တဲ့အချက်တွေကိုတော့လာမယ့်2022ခုနှစ်မတ်လတွင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်းတင်းသွားမယ်လို့ဆိုပါတယ်ခင်ဗျာဟောင်ကောင်မှာတော့ဒီကနေ့ဥပဒေပြုကောင်စီရွက်ကောက်ပွဲတွေကျင်းပနေပါတယ်ရွက်ကောက်ပွဲဥပဒေပြင်ဆင်မှုတွေလုပ်ပြီးအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့ရွက်ကောက်ပွဲဖြစ်ပါတယ်ခင်ဗျာ
သင်ချင်းချုပ်ကိုကိုဇော်ဝင်းနိုင်ချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကနန်းလောင်ဖြစ်ပြီးတော့အတန်လွန့်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Justin Soto ဖြစ်ပါတယ်ဖြူအမေရိကန်တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလက်မီတာ190လို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ဒီဝီကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.